မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့သမရဦးသိန်းစိန်ကဒီကနေ့နိုင်ငံတော်ကိုအတန်လွင့်မင်းကွန်းပြောကြားရမှာဇွန်လအတွင်းကဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုမိမောင်းထုတ်ပြသွားပါတယ်အဓိကအားဖြင့်ပြည်တွင်းဖြစ်ပျက်မှုကနေပြည်ပရောက်မြန်မာနိုင်ငံသားတွေအထိကြရဲရိုက်ခံခဲ့ရတဲ့အတွက်လိုအပ်တဲ့ကူညီတွေကိုသက်ဆိုင်ရာမြန်မာတယုံတွေကနေတဆင့်ဖြည့်ဆည်းပေးဖို့အရေးအသွေးမြင့်တင်ပေးရမှာဖြစ်တယ်လို့ပြောကြားသွားပါတယ်ဒါအပြင်စီးပွားရေးဘာသာရေးနဲ့ကိုယ်ွယ်မှုများအကြောင်းနဲ့ပတ်သက်ပြီးတော့လဲပြောဆိုသွားသလိုနိုင်ငံတကာသတင်းမီဒီယာတွေကိုလည်းပန်ကြားမှုပြုလုပ်သွားပါတယ်။သမရဦးသိန်းစိန်ရဲ့နိုင်ငံမင်ကွန်းအပြည့်အစုံကိုကိုအောင်ရဲမောင်မောင်ကတင်ပြပေးပါမယ်
။ဟုတ်ကဲ့ပါ။ဒီနေ့စမ်းပိုင်းကာလတွေတုန်းကမြန်မာနိုင်ငံတည်းမှာဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးပြည်ပခန့်တွေဟာပြည်ပနိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံအထိရိုက်ခတ်ခဲ့တာပါ။မလေးရှားနိုင်ငံအတွင်းမှာရှိနေတဲ့မြန်မာတွေအကြမ်းဖက်တိုက်ခိုက်မှုတွေခံခဲ့ရပြီးမှမြန်မာနိုင်ငံကနိုင်ငံရေးဝန်ကြီးဌာနနဲ့လူ့သမားရေးဝန်ကြီးဌာနကဒုတိယဝန်ကြီးတွေတိုက်သွားအပြီးမှမှမြန်မာနိုင်ငံကိုပြန်လာလိုတဲ့သူတွေကလည်းပြန်လာနိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ပြည်ပနိုင်ငံတွေမှာရောက်နေတဲ့မြန်မာလူမျိုးတွေရဲ့အခွင့်အရေးတွေအတွက်နိုင်ငံတကာမှာဖွင့်လှစ်ထားတဲ့မြန်မာတန်ယုံတွေရဲ့အရေးချင်းတွေကိုမြင့်တင်ဖို့လိုတဲ့ဆိုပြီးတော့လည်းနိုင်ငံတော်သမ္မတကသူ့ရဲ့ဇွန်လအတွက်ပြည်သူတွေကိုရေဒီယိုကပြောကြားခဲ့တဲ့ဒီနေ့မိန့်ခွန်းမှာပြောခဲ့တာပါ။
ပြည်ပနိုင်ငံများမှာရောက်ရှိနေကြတဲ့တို့လူနိုင်ငံသားများအထူးသဖြင့်ပြည်ပမှာခက်ခက်ခဲခဲရုန်းကန်နေကြတဲ့မြန်မာများရဲ့လူလူရင်းလိုအပ်တဲ့ကောင်းကင်စောင့်ရှောက်မှုတွေကိုထိရောက်စွာပေးနိုင်လို့ကြံဒီဘက်နိုင်ငံများမှာရှေ့ဆိုင်တဲ့ဒီဘက်တာယုံရဲ့စောင့်ဆောင်ရည်တွေကိုမြင့်တင်ကြိုးချက်ဆောင်ရွက်သွားရမယ်ဆိုတော့လည်းအထူးဝေယျပြုမိပါတယ်
မြန်မာတန်ယုံတွေရဲ့အရေးသွေးမြင့်တင်မှုပြောလာတာဟာကောင်းမွန်တဲ့ရည်ရွယ်ချက်ဖြစ်ပြီးတော့အခုလိုပြောတာဟာနောက်ကျနေပြီလို့တောင်ရှုမြင်တဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကလက်ထောက်ညှိနှိုင်းမှုအငြိမ်းစားဥက္ကဋ္ဌကအခုလိုပြောပါတယ်
။အဲကျွန်တော်နေရဲအဲ့ဒါကိုရမ်းကြိုဆိုပါတယ်။ဒီမြန်မာတန်ယုံဝန်ထမ်းတွေရဲ့စွာရည်ပေါ့ဗျာ။တမားရေးပြောလို့ပေါ့။အဲ့ဒါမြင့်တင်ဖို့ကတော့ဟိုအရန်ကိုလိုအပ်နေနောက်ထောင်ကျနေလို့ကျွန်တော်ထင်တယ်ဗျာ
။မြန်မာနိုင်ငံကိုကမ္ဘာလုံးသမားအဖွဲ့ချုပ်ကနေပိတ်ဆို့အရေးယူမှုတွေကိုဖွင့်ပေးလိုက်တဲ့အတွက်ပြည်တွင်းမှာစီးပွားရေးလုပ်ငန်းတွေပိုပြီးတော့လုပ်ကိုင်ခွင့်ရလာနိုင်မယ်လို့လည်းသမ္မတဦးသိန်းစင်ကသူ့ရဲ့မိန့်ခွန်းမှာပြောပါတယ်။အတင်းရတဲ့မှာလိုဟာပေးခိုင်းစီတာတွေကလေးစတာပပျောက်လာတာတွေကြောင့်မြန်မာနိုင်ငံဟာ ILO ရဲ့ပိတ်ဆို့အရေးယူမှုတွေဖွင့်ပေးခဲ့တာကိုဒီလပိုင်းအတွင်းမှာရခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာသမ္မတပြောသလိုပြည်ပရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ရှိတယ်လို့လည်းမြန်မာလူ့သမားအဖွဲ့ချုပ်ရဲ့ထွေထွေတွင်းမှုပြည်သိညွင့်ဝေခေါ်ဦးမောင်ကပြောပါတယ
်။ဝင်ငွေရတဲ့ပေါ့ဗျာနော်အခုကျွန်တော်တို့နိုင်ငံမှာရှိတာလူ့သမားကလို့ရှိအောင်ဆက်ဆံရေးပြည်လည်လာမယ်။ပြည်လည်လာလို့ရှိရင်အဲ့ရနေတစ်ဆင့်မှဒီလိုပြည်လည်လာတဲ့နေထားကိုတွေ့လို့ရှိရင်နိုင်ငံသားရင်းနှီးမြှုပ်နှံမှုကဝင်လာမယ်ဆိုတဲ့ကိစ္စမျိုးဝင်လာတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုကလည်းအလို့ရှင်လူ့သမားဆက်ဆံရေးကောင်းလို့ရှိရင်ဒီတန်းပြည်မှာကြာကြာနေမယ်ပေါ့။ဘာလို့ဆိုကျွန်တော်တို့က inter-social dispute လို့ရှင်လို့ဒီမှာအရင်ပွားမှုတွေတဲ့ဆိုလို့ရှိရင်ဒီနေ့မျိုးနံပါတ်ကနေမှာ哦
တိုင်းမဲကစင်းမှာဖော်ပြထားတဲ့စောင်းမဟာမြန်မာနိုင်ငံသားအများစုရဲ့ကိုယ်ကွယ်ယုံကြည်မှုကိုကိုးစားမပြုဘဲနဲ့လူတစုရဲ့အလုပ်ရက်ပေါ်မှာအခြေပြုပြီးလှုပ်ဆောင်ခဲ့တာကိုရေးသားခဲ့တာဖြစ်တယ်လို့လည်းသမ္မတကသုံးသပ်ပြောကြားခဲ့တာပါဒါ့အပြင်26လသာရှိသေးတဲ့မြန်မာအစိုးရပေါ်မှာနိုင်ငံတကာမီဒီယာတွေအနေနဲ့လိုက်ရောညီထူတဲ့တိုင်းတာမှုမျိုးတွေနဲ့ပဲရှုမြင်တိုင်းတာဖို့လိုတယ်လို့လည်းသမ္မတဦးသိန်းစေကပြောပါတယ်
နိုင်ငံတကာမီဒီယာများကိုပြောကြားလိုတာကတော့ကျွန်တော်တို့လှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးများရဲ့တခြားမျက်နှာစာတစ်ဖက်မှာစီမားတဲ့စိန်ခေါ်မှုများ၊သမိုင်းဖြစ်ရများရဲ့အမဲရေးများနဲ့မိမိတို့လူအဖွဲ့အစည်းရဲ့တန်တဲ့အကြီးမားမှုနဲ့ကဲဆတ်မှုများကိုအစဉ်ထက်သွင်းစဉ်းစားစီလိုကြောင်းပြောကြားလိုပါတယ်။အထူးသဖြင့်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်ထွန်းမှုများနဲ့ဒီမိုကရေစီအရေးတည်ဆောက်မှုများကိုတိုက်တာတဲ့အခါမှာ26လသာတက်တန်းရှိသေးတဲ့ကာလနဲ့နိုင်ငံရေးရှိမဲ့တိုက်တာမှုမျိုးဖြစ်သင့်ပါတယ်။
မြန်မာနိုင်ငံသတင်းစာဆရာအသင်းရဲ့ဒုဥက္ကဋ္ဌဦးကိုကိုကတော့အခုလိုသမ္မတပြောခဲ့တဲ့မီဒီယာကိစ္စပေါ်မှာသူ့ရဲ့သုံးသပ်ချက်ကတော့
မြန်မာနိုင်ငံမှာဒီချိန်မှာတွန်းချမှာလားဆွဲတင်မှာလားဆိုတာအဲ့ဒါလေးပဲဆရာပြောမေးချင်ပါတယ်နိုင်ငံတကာအတွက်ကိုဟိုအမှားကြီးပါခဲ့တဲ့စနစ်ကနေပြီးတော့စနစ်မှတကူလမ်းကြောင်းရွေ့လာတဲ့ချိန်မှာအဲ့ဒီလိုသွားနေတဲ့နိုင်ငံလေးတနိုင်ငံကိုနိုင်ငံတကာ international media တချို့ကဘူးလုံနေတဲ့လူရတချို့လူရတွေကတွန်းချနေတဲ့ပုံစံမျိုးဖြစ်နေတယ်ထိမှပြီးတော့ဆွဲတင်တဲ့ပုံစံမျိုးသွားပေးနိုင်ရင်တော့ပိုကောင်းမယ်လို့ထင်တယ်။ကိုတိုက်ပြီးတော့ကိုကြိုးကြည့်တယ်မထင်ဘူ
း။ပြည်ရင်းညီညွတ်ရေးမှာတိုးတက်မှုတွေရှိလာတာဟာမြန်မာနိုင်ငံအတွင်းမှာနေထိုင်တဲ့ပြည်သူအများမျှော်လင့်တောင်းတနေတဲ့အရာတွေကိုပုံဖော်ဖို့အတွက်နှီးဆက်နေပြီလို့လည်းသမ္မတဦးသိန်းစိန်ကသူ့ရဲ့မိန့်ခွန်းညီကုန်းမှာပြောခဲ့ပါတယ်။သမ္မတဦးသိန်းစိန်က2013ခုနှစ်ဇန်နဝါရီလကစပြီးတော့ပြည်သူလူထုကိုရေဒီယိုကနေတရရဲ့မိန့်ခွန်းပြောကြားခဲ့တာတွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။